ရှမ်းပြည်နယ်အတွင်းနမ်မတူမြစ်ပေါ်မှာတည်ဆောက်နေတဲ့အထက်ရဲရွာရေကာတာစီမံကိန်းကိုတာလုံကျေးရွာသားတွေဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နမ်မတူမြစ်ပေါ်မှာအကြီးအစားရေကာတာ၃ခုရှိနေပြီးပြောင်းရွှေ့ရမယ့်ကျေးရွာတွေနဲ့ရေလွှမ်းခံမယ့်အန်ဒီယာတွေစိုးရိမ်ကြတဲ့အတွက်ရှမ်းပြည်နယ်လျှက်စစ်စွန့်အင်ဝင်ကြီးလာရောက်ချိန်မှာအခုလိုဆန့်ကျင်ကန့်ကွက်ကြတာဖြစ်တဲ့အကြောင်းဒေသခံတွေပြောပါတယ်။အပြည့်အစုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမှကပြောပြမှာပါရှင်
။နမ်မတူမြစ်ပေါ်မှာတည်ဆောက်နေတဲ့ရေကာတာစီမံကိန်းဟာဒေသခံလူထုတွေကန့်ကွက်နေတဲ့ကြားကပဲ50ရာခိုင်နှုန်းလောက်ပြီးစီးနေပါပြီ။ဒီရေကာတာတိဆောက်ပြီးစီးမယ်ဆိုရင်တော့ရေကာတာရဲ့အထက်ပိုင်းမှာတည်ရှိနေတဲ့တာလုံကျေးရွာကကျေးရွာသားတွေပြောင်းရွှေ့ရမယ့်အခြေအနေရှိနေတာကြောင့်အစိုးရရဲ့အစီအစဉ်ကိုလက်မခံဘဲကန့်ကွက်ဆန္ဒပြခဲ့တာဖြစ်ကြောင်းတာလုံကျေးရွာသူနန်းလောင်ခန်းကအခုလိုပြောပြပါတယ်
။ကျမတို့ရေကာတာရဲ့အပေါ်မှာရှိရောရေကြီးအေရီယာဖြစ်တဲ့ရေကာတာဆောက်လို့ရှိရင်ရေကြီးလိုက်လို့ရှိရင်ကျမတို့ရွာနေရပါတော့နော်နေရကျေးရွာကြောင်းဆေးရမယ်ကျမတို့ရဲ့လေဒီနေအေဟွာရီဟိုချန်နေပါတော့တွန့်ခွာပြီးတော့ရကြောင်းရမှာဖြစ်တဲ့အတွက်လာမတွေ့သေးပါတော့ကျမပြောထားတယ်ဒါပေမဲ့ဒီလိုလည်းလာဖြစ်အောင်လာကျမတို့ကရဖိတ်နေပြီးတော့ဟိုဒီဝီနိုင်းနေနဲ့အဲတင်းဆက်တာပေါ့နော်ရထဲကိုအရင်မခံပါတော့ဟုတ
်အဲ့ဒီဒေတာမှလည်းတိုင်းရင်းသားလက်နက်ကင်နေနဲ့မြန်မာစစ်တပ်ကြားစစ်ဖြစ်ပွားနေတဲ့နေရာဖြစ်နေပြီမဲ့ရေကာတာကိုတော့တရုတ်ဂျပန်ဂျာမနီဆွစ်ဇာလန်စတဲ့နိုင်ငံတွေကကုမ္ပဏီတွေကဆက်လက်အကောင့်ထည့်ဖော်နေစေဖြစ်ပါတယ်။ရွာသားတွေဟာအခုလိုကန့်ကွက်မှုတွေလုပ်တာဟာ9နှစ်ထက်မနည်းရှိနေပြီဖြစ်ပါတယ်။အရင်အစိုးရလက်ထက်ကလေးကကန့်ကွက်မှုတွေလုပ်ခဲ့တာပါ။လူလူနဲ့အစိုးရကြားပြည်လည်မှုတွေမရတဲ့ရေကာတာနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအနေနဲ့တုံ့တက်တာမျိုးတွေလုပ်ဖို့နဲ့လူလူအတန်ကိုနားထောင်စေချင်တဲ့အကြောင်းရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းဆန်းဆန်းအေးကအခုလိုပြောပါတယ်။
ကြတာလည်းလုံးဝလည်းမခံဘူးအစိုးရလည်းဆက်လုပ်နေတယ်ဆိုတဲ့အမိထားရှိနေတယ်။ကျွန်တော်တို့ဖြစ်စီချင်တာတော့ဒီရတာတွေလည်းလုံးဝကန့်ကွက်နေတဲ့ကိစ္စကိုပြည်ထောင်စုအစိုးရအနေနဲ့နှတ်ခေါင်ပေးတင်တယ်ပေါ့နော်ဒီလိုထွေးရတာနှတ်ခေါင်ပေးတင်တယ်
။ဒီရေကာတာပြီးစီးသွားမယ်ဆိုရင်တော့လူရေ900လောက်ရှိတဲ့တာလုံကျေးရွာနဲ့ရှေးအောင်သာသနာအဆောက်အုံတွေဥယျာဉ်ချမ်းမြေတွေရေအောက်ရောက်သွားမှာကိုဒေသခံတွေကစိုးရိမ်ပူပန်နေကြတာပါ။နမ်မတူမြစ်ပေါ်မှာတော့အကြီးစားရေကာတာ၃ခုရှိနေပြီးနော်ဝေးနိုင်ငံက SN Power ကုမ္ပဏီကလုပ်နေတဲ့အလဲရဲရွာစီမံကိန်းကလည်းကြောက်ကြက်ငလျင်ကျောရဲ့အလဲတက်တက်မှာရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအပိုင်းအတွင်းမှာပဲရှမ်းပြည်နယ်လျှက်စစ်စွမ်းအင်ဝင်ကြီးလာရောက်ချိန်မှာတော့ဒေသခံတွေကရေကာတာဆက်မလုပ်ဖို့တာလုံရွာထိပ်ကနေကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။